86ကျွေမြောက်ကုလသမဂ္ဂဒုရီညီလာခံကိုဒီကနေ့စတင်ကျင်းပမှာဖြစ်ပြီးအစီအစဉ်လေးထဲမှာ Credential Comedy လို့ခေါ်တဲ့ကုလသမဂ္ဂကိုယ်စားလှယ်စီစစ်လက်ခံရေးကော်မတီမှာပါမဲ့အဖွဲ့ဝင်နိုင်ငံတွေကိုခံထားဖို့လည်းပါဝင်ပါတယ်။ဒီကော်မတီအနေနဲ့မြန်မာနဲ့တခြားနိုင်ငံတို့ရဲ့ကုလသမဂ္ဂကိုယ်စားပြုမှုကိုဆွေးနွေးရွေးချယ်ပြီးတော့အထူးညီလာခံကိုတင်ပြမှာဖြစ်ပါတယ်။ကော်မတီမှာအဖွဲ့ဝင်9နိုင်ငံပါဝင်ပြီးဥက္ကဋ္ဌအဖြစ်ဆွီဒင်နိုင်ငံကဆောင်ရွက်မှာဖြစ်ပြီးတော့ဘူတန်၊ဘာဟားမားစ်၊ချီလီ၊တရုတ်၊ရုရှား၊ဆီယရာလီယွန်၊တောင်အာဖရိကနဲ့အမေရိကန်ပြည်ထောင်စုတို့ကကော်မတီဝင်နိုင်ငံတွေဖြစ်ပါဝင်ကြမှာပါ။လက်ရှိမှာမြန်မာနိုင်ငံကိုယ်စားပြုသံတမန်ကြီးအဖြစ်ဦးကျော်မိုးဒွန်းမဲဆက်ရှိနေပြီးစစ်ကောင်စီဘက်ကဝါရှင်တန်ဒီစီမှာရှိတဲ့စစ်တပ်မှဘုံမှုကြီးအောင်သူရိန်ကိုကုလသမဂ္ဂဆိုင်ရာမြန်မာသံတမန်ကြီးအဖြစ်အတိအမှတ်ပြုဖို့အမည်တင်သွင်းထားပါတယ်။မြန်မာနိုင်ငံကိုယ်စားပြုမှုနဲ့ပတ်သက်ပြီးလက်ရှိထူထူညီလာခံအတွင်းမှာဆုံးဖြတ်ချက်ထွက်လာမှလားဆိုတာကတော့အတိအကျမသိရသေးပါဘူး။ဒါပေမဲ့လည်းမြန်မာနိုင်ငံကိုယ်စားပြုမှုနဲ့ပတ်သက်ပြီး Credential Comedy ထဲမှာဆွေးနွေးမဲ့အစီအစဉ်ကိုနိုဝင်ဘာလအထိရှေ့ဆိုင်ထားမယ်လားလားရှိတယ်လို့တန်တမန်တိုင်းဝိုင်းနဲ့ဒက်ကျလှူရှားသူအဖွဲ့အစည်းတွေကသတင်းရှင်းပြတွေကိုကိုးကားပြီး Foreign Policy Magazine ရဲ့မနေ့က online သတင်းဆောင်မတစ်ခုမှာရေးထားပါတယ်။ American Radio တို့ပူးပေါင်းပြီးတော့နောက်ကွယ်မှာဆွေးနွေးညီနိုင်ပြီးဒီသဘောတူညီချက်ကိုရခဲ့တာဖြစ်ပြီးတော့ဥရောပသမဂ္ဂ EU နဲ့အာဆီယံဖွဲ့ဝင်နိုင်ငံတွေပြင်ရုရှားနိုင်ငံကပါအလို့သဘောထောက်ခံထားတယ်လို့ Foreign Policy Magazine မှာရေးထားပါတယ်။ကုလသမဂ္ဂမှာမြန်မာနိုင်ငံကိုစားပြုမှုနဲ့ပတ်သက်ပြီးဘယ်လိုရှေ့ဆက်လှုပ်ဆောင်ကြမလဲဆိုတာနဲ့ပတ်သက်လို့နိုင်ငံတကာဆက်ဆက်ညှိနှိုင်းမှုတွေရှိနေတယ်ဆိုတာကိုဒလီဖုန်းနဲ့ဆက်သက်မိမျက်နာမှာဦးကျော်မိုးထွန်းကအတည်ပြုခဲ့ပြီးတော့အထူးထွေညီလာခံမှာသူမိန်ခွန်းပြောမဲ့အစီအစဉ်ဖြစ်မလာဖို့များတယ်လို့ပြောခဲ့တဲ့အကြောင်းလဲ Foreign Policy Magazine ကရေးထားပါတယ်။ဒီသတင်းသာမှန်မယ်ဆိုရင်ဒါဟာအာနာသိန်းစစ်ကောင်စီအတွေ့တန်တမန်ရေးရအထိနာချက်တစ်ခုဖြစ်လိမ့်မယ်လို့လဲ Foreign Policy Magazine ရဲ့သတင်းဆောင်မှာကောက်ချက်ချထားပါတယ်။